လက်နက်ကိုင်ပုံကမှုဆက်မလုပ်ဘဲဖျက်သိမ်းပြီးသူတို့တန်ယုံမှုတွေမဖြစ်စေခဲ့တဲ့ဗက်ဂနာတပ်သားတွေနဲ့တပ်မှုတွေကိုကျေးဇူးတင်ကြောင်းသမ္မတပူတင်ကပြောလိုက်ပါတယ်။စနေနေ့ကဖြစ်ခဲ့တဲ့ဝက်နာဂျောရုရှားကျေးဇားလက်နက်ကိုင်တပ်ဖွဲ့ရဲ့ပုံကမှုနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမာပူတင်ကဂျွန်လ26ရက်ကတနင်္လာနေ့ကကြီးညာချက်ထုတ်ပြန်မိန့်ခွန်းမှာအခုလိုပြောခဲ့တာပါ။အဲဒီမိန့်ခွန်းမှာဗက်နာတပ်ဖွဲ့တွေကမိသားစုစီပြန်လို့သူတွေပြောင်းွှေ့ပြင်မှာဖြစ်တယ်လို့ဘယ်လာရုစ်တိုင်ကန်ကိုပြောင်းွှေ့ဖို့ဆန္ဒရှိသူတွေကိုလည်းတောင်းခွင့်ပြုဖို့သူအမတ်ခံတယ်လို့လည်းပူတင်ကဆိုပါတယ်။ဒါမှမဟုတ်ရုရှားကာကွယ်ရေးဝန်ကြီးဌာနနဲ့စာချုပ်ချုပ်ဆိုပြီးတာဝန်ထမ်းဆောင်ရင်လည်းရတယ်လို့ဆိုပါတယ်။ဒါပေမဲ့ပုံမှန်မှုကိုဥဆောင်ခဲ့သူယက်ဖ်ကင်နီပရီဂျော့ကောင်ကင်အကြောင်းကိုတော့သမ္မတပူတင်ကမိန့်ခွန်းမှာထည့်သွင်းပြောဆိုတာမရှိပါဘူး။ပုံကွာမှုလှုပ်ဆော်ခဲ့သူတွေဟာတိုက်မိတဲ့လူမျိုးကိုတစ္ဆာပေါက်ပြီးယူကရိန်းကနာဇီလက်သစ်တွေနဲ့အနောက်နိုင်ငံကသခင်ကြီးတွေအလိုကျရုရှားစစ်သားချင်းချင်းတပ်ဖို့ကြံစီခဲ့တယ်လို့လည်းမိန့်ခွန်းမှာပူတင်ကဆွဆွဲပြောဆိုခဲ့ပေမဲ့ဗက်ဂနာအဖွဲ့ကစစ်သားတွေနဲ့တပ်မှုတွေအများစုကတစ္ဆာဆောက်တဲ့ရုရှားမျိုးချစ်တွေဖြစ်ပါတယ်လို့လည်းဆိုပါတယ်။တစ်ဖက်မှာတော့ပုံကံမှုခေါင်းဆောင်ပရီဂိုဂျင်ကတရားဝင်ရွေးကောက်တင်မြှောက်ထားတဲ့လက်ရှိစွာကိုဖြုတ်ချဖို့ရည်မှန်းချက်မရှိဘဲရုရှားစစ်တပ်ကသူ့တပ်ဖွဲ့ဝင်တွေကိုတိုက်ဖို့တရားမျှတမှုရဖို့အတွက်မော်စကိုကိုခြိတက်ခဲ့တာပါလို့ပြောပါတယ်ခင်ဗျာ။